ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့သိနေချီရဲ့ဒုက္ခသည်တွေကို UN ကတ်တွေစာလုပ်ပေးနေပြီဖြစ်ပေမဲ့လို့မြန်မာပြည်မှရိုဟင်ဂျာများဆိုတဲ့အချက်အလက်ကတ်ထဲထည့်သွင်းပေးဖို့ UNHCR ကိုထပ်မံတောင်းဆိုထားတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ပြည်ခရတ်နဲ့ဒုက္ခသည်တွေအလုံးအရင်းနဲ့ခိုးလုံလာကြစဉ်ကတော့ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးဖက်ကစခန်းတွင်စီရင်ဝင်အတိမတ်ပြုကတ်တွေထုတ်ပေးခဲ့ပြီးတနည်းအကြာမှာတော့ကုလသမဂ္ဂအတိမတ်ပြုဒုက္ခသည်ကတ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးပေါင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။မဆူမုံကဆက်သွယ်မိမြန်ထားပါရယ
်ပြီးခဲ့တဲ့ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းမြန်မာနိုင်ငံဘက်ချမ်းကနေဘင်္ဂလားဘက်ကိုခိုးလုံရောက်ရှိနေတဲ့တိမ်းချောင်လာတဲ့သူ9သိန်းကျော်အပါအဝင်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း9သိန်းကျော်အတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံက UN ထောက်ထားကတ်တွေကိုပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကစတင်လှုပ်ဆောင်ပေးခဲ့ပြီး6လအတွင်းအပိသက်ဆောင်ရွက်သွားမှာဖြစ်တယ်လို့ UNHCR ကပြောဆိုထားပါတယ်ဒုက္ခသည်စခန်းတွေကအသက်12နှစ်အထက်ကလေးငယ်ကနေစလို့ဒုက္ခသည်တဦးချင်းစီရဲ့မိသားစုစီရင်အချက်အလက်တွေကိုစတင်ကောက်ခံယူပြီးမှတ်တမ်းတင်နေတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့ UNHCR ကုလသမဂ္ဂမဟာမင်းကြီးယုံကနေကိုယ့်ရဲ့အချက်အလက်တွေစတင်ကောက်ခံနေတဲ့အခြေအနေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇာအနီးကဘာလူခါလေဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူဦးဤစလန်ကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ပါသူတို့က12နှစ်အထက်စီရောက်ကြမိနာအခုလုံကိုသူတို့ကကွန်ပျူတာစနစ်နဲ့အဲ့ဒါသူတို့ကလုပ်ဆောင်ပေးနေတာပါ။နောက်အဲ့မှာကတော့အချက်လာတော့မြန်မာနိုင်ငံကမြန်မာနစ်စနစ်ပြဆိုပြီးတော့အဲ့မှာရေသားစာရကိုထည့်ရပါလေ။ဒါပေမဲ့အဲ့မှာကျွန်တော်တို့ရဲ့မြန်မာရိုဟင်ဂျာနစ်စနစ်ပြဆိုပြီးတော့မပါဝင်လို့ရတာကျွန်တော်တို့ကဖိနှိပ်မှုလုပ်တယ်။အဲ့ဒီဟာပါဝင်မှုရရှိမှာကကျွန်တော်တို့ကလက်ခံတော့မှာပါ။အဲ့ဒါယင်းနဲ့ဆရာရဲ့မဟာမင်းကြီးကိုလည်းကျွန်တော်တို့ကသင်ပြသားပါစာရရှိပါလေ။အဲ့ဒီဟာနဲ့အစင်းပြေးနေစီကျွန်တော်တို့ကလက်ခံသုံးပါပါအကွာတော့အဲ့ဒီကစ်ကြီးတဲ့နေရပါလားဒုက္ခရဲ့စက္ကမှာစပ်ပြီးပြီးတော့သူတို့ကအိုက်ဒီကအဲလော့ဆွန်ပေးနေတာကိုသိရပါပြီ
UN ကတ်တွေထုတ်ပေးနိုင်မှုအတွက်ဒုက္ခတဲ့စခန်းတချို့မှာလုပ်ငန်းစဉ်တွေစတင်ဆောင်ရွက်နေတာဖြစ်ပြီးဒီလိုကိုယ်ရေးချက်လက်တွေကောက်ခံတာစည်ရင်းပြုစုနေတာနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကကတ်ထဲကိုသူတို့ထည့်သွင်းပေးဖို့တောင်းဆိုထားတဲ့အချက်လက်တွေကို UNHCR ကိုထပ်မံတောင်းဆိုထားတယ်လို့ကော့ဆက်ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းနေဦးမောင်မောင်ကပြောပြပါဗျ။
အခုကျွန်တော်ကမြန်မာနိုင်ငံမှာလူမျိုးပေါင်းစုံတောက်ခခံနေရတာရှိတယ်။ခြေချမ်းလက်ရှိတဲ့ရှင်လက်ရှိတဲ့ဒါမှမဟုတ်ကျွန်တော်ကတောင်းဆိုထားတဲ့ဝန်ဟင်ရလို့ refugee ဆိုပြီးတော့ကျွန်တော်တို့ကတမ်းမဲ့ပြရမယ်ဆိုပြီးတော့သူတို့ room ကိုကျွန်တော်ကတောင်းဆိုထားတာရှိတယ်။အဲ့ဒီအတိုင်းသူတို့လုပ်ပြမယ်လို့ပြောထားတ
ယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနေပြည်တော်ရှင်းလင်းမှုတွေအတွင်းအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုတင်ဆောင်လာကြစဉ်တုန်းကတော့ဒုက္ခသည်စခန်းတွေထဲမှာနေရာချထားပေးဖို့ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးဌာနဘက်ကစခန်းတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့သူတို့ရဲ့နာမည်မြန်မာပြည်ကနေရာလိပ်စာနဲ့မိသားစုအချက်အလက်တွေကိုစာရင်းသွင်းမှတ်သားပြီးအတိအမှတ်ပြုကတ်တွေကိုထုတ်ပေးခဲ့တယ်လို့ဦးဤစလန်ကပြောပြပါတယ
်။ဒီကျဲတဲ့2019စက္ကန့်လောက်မှာကျွန်တော်တို့အများဆုံးရဒုက္ခစေရသူလာရကျွန်လာရောက်လာတာရှိတယ်။အဲ့ဒီအချိန်မှာသူတို့ရဲ့ဒီနောက်ပိုင်းအောက်တိုဘာလလောက်မှာအဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကနေ IGS ဆိုပြီးတော့ပြုလုပ်ပေးနေတာကိုသိပါတယ်။အဲအခုယူနေစရာပြုလုပ်ပေးမယ်ဟာဆရာပထမထုတ်ပေးတဲ့ကနေ IGS နဲ့မတူပါဘူးခင်ဗျာ။ Smart card လို့ခေါ်ပါတယ်။အဲ့ဒီ Smart card ကကွန်ပျူတာနဲ့ဓာတ်ရိုက်လျက်တာဟိုစင်တာရဲ့အစဲပိုင်းကိုပါသူတို့ကဆန်တဲ့ပြီးတော့ဒုက္ခစဉ်အသင်းနဲ့ပြုစုပြီးတော့အဲ့ဒီပုံစံနဲ့သူတို့ကခက်ကိုတုတ်ပြနေတာပါ
အခုထောက်ပေးမဲ့ UN ကကတော့ပို့ပြီးတော့မှအထောက်ထားခိုင်လုံမှုတွေနဲ့ဤပညာပိုင်းဆိုင်ရာအစီအမြင်ပြီးတော့စခန်းပင်ရိတ်ခါဆေးဝါးပစ္စည်းစားတဲ့လူသားချင်းစာနာမှုကူညီပေးရေးလုပ်ငန်းတွေဒုက္ခသည်တွေအတွက်ဆောင်ရွက်ပေးရမှာလဲပို့ပြီးတော့မှအစီအပြေချုံးမွေလွယ်ကူလာစေဖို့ရည်ရွယ်ထားပုံရတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်တိမ့်ချီခိုးလုံနေတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်ပေါင်း4000ကျော်လောက်အခုချိန်ကစတင်ပြီး UN အကတ်တွေရရှိနိုင်မှုအချက်လက်တွေလာရောက်ပေးနေကြပြီးတော့လူတွေ့မေးမြန်းမှုတွေမိသားစုကိုရေးရာဆိုရင်အချက်လက်နေရာလိပ်စာစာတာတွေကို UNHCR နဲ့အတူနိုင်ငံတကာ NGO အဖွဲ့အစည်းတွေကဝင်နေ150ကျော်ကပူပေါင်းပြီးအချက်လက်ကောက်ခံနေပြီလဲဖြစ်ပါတယ်ရှင်
မဆုံမွန်တင်ပြသွားတာပါရှင်